Saliva Week များဒီ ILO အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့ကဒီချင်းပြည်နယ်ကိုသွားရောက်လေ့လာတဲ့ကိစ္စကဟိုဘယ်လိုပါလဲခင်ဗျ။
ဒီလိုပါဒီနိုင်ငံတကာအလို့သမားအဖွဲ့စီကထားတဲ့ကိုယ်စားလှယ်ကမေလ16ရက်နေ့မှာဟာခါကိုသွားတယ်အဲ့တော့အစိုးရကွန်ပျူတာနဲ့သွားတယ်ပြီးတော့အဒီဌာနဆိုင်ရာအထူးကဲ160ကျော်နဲ့တွေ့တယ်ဆိုတာကျွန်တော်တို့ကြားရတယ်ဆိုတော့ကျွန်တော်တို့ချင်းလူခွင့်ရဖွင့်နေတဲ့အဲ့ဒါယူဆူတယ်ကျွန်တော်တို့ချင်းပြည်နယ်အခြေအနေကိုကြည့်လို့ရှိရင်အဒီ1988ခုနှစ်နောက်ပိုင်းစစ်တပ်မတန်တဆတူးချဲမှုနဲ့ပတ်သက်ပြီးတော့အထင်အဓမ္မခိုင်းစင်မှုတွေကအလွန်အကျိုးဖြစ်နေတယ်ပြီးခဲ့တဲ့ဇန်နဝါရီလမှာလူခွင့်ရေးတွေ့လို့နေတဲ့နိုင်ငံတကာဆေးဝါးများအဖွဲ့ကတို့ချင်းပြည်နယ်မှာဖြစ်ဖြစ်နေတဲ့အခြေအနေသူတို့စုံစမ်းလေ့လာတဲ့အခါမှာချင်းပြည်သူလူထု90အခိုင်နှုန်းကျော်အထင်အမှားခိုင်းစင်မှုကိုခံနေရတယ်ဆိုတာတွေ့ရှိရတယ်။ဆိုတော့ဒီလောက်အခြေအနေဆူရွနေတဲ့အဖြစ်အပျက်ကနေသူတို့နိုင်ငံတကာအလို့သမားအဖွဲ့ကိုယ်စားလှယ်ချင်းပြည်နယ်တွားပြီးတော့လှလလလဟောကြားခွင့်ပေါ့နော်ပြီးတော့သူတို့ဒီနိုင်ငံတကာအလို့သမားအဖွဲ့ရဲ့လက်ကမ်းစာဆောင်တွေကိုသူတို့လလလလဝေခွင့်ပေးမယ်ဆိုတဲ့ဟာတရားကျွန်တော်တို့အတွက်အင်မတန်မှတူတက်တဲ့အချက်လို့ကျွန်တော်မြင်တယ်
။အဲ့တော့ဒီချင်းပြည်နယ်အတွင်းမှာအတ္တမလိုအားပေးခိုင်းစင်မှုတွေကဘယ်လောက်ထိဆိုးနေတာမို့လို့လဲခင်ဗျ။အ
ဲ့ဒီ Physician for Human Rights လို့ခေါ်တဲ့ဒီအမေရိကအခြေစိတ်ဆံဝန်များအသင်းကသူတို့ပြီးခဲ့တဲ့2010ခုနှစ်မှာသူတို့ချင်းပြည်နယ်သူတို့ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အဲ့ဒီမှာသူတို့တွေ့ရှိချက်က92ရာခိုင်နှုန်းတော့ချင်းပြည်သူလူထုတွေကဒီနေ့မဟုတ်ဒီနေ့အဖြစ်အတင်းအဓမ္မအခိုင်အဆင်မှုတွေခံနေရတယ်ဆိုတာသူတို့တွေ့ရှိရပါတယ်။ဥပမာဘယ်လိုဟာမျိုးလဲဆိုတော့ဗော်တာထမ်းခိုင်းတာတို့တက်စခန်းဆုပ်ခိုင်းတာတို့ပြီးတော့ညကင်းဆောင်တာအစသူတို့ရွာသူရွာသားတွေပြည်သူလူထုတွေခိုင်းဆဲလည်းရှိတယ်။အဓိကအဖြစ်အဒီစစ်တပ်မတန်တဆတူးချဲမှုကြောင့်ဖြစ်ပေါ်နေတဲ့ခိုင်းဆဲမှုတွေကများပါတယ်။
အဲ့တော့ဒီ90ရာခိုင်နှုန်းဆိုတာကမများဘူးလားခင်ဗျ။
ဒီလောက်အခြေအနေဆူတဲ့အစ်စ်မှာပြည်သူတွေကဘယ်အခြေအနေမှာရှိတယ်လဲဆိုတော့ချင်းပြည်နယ်မှာအစားအစာငတ်မောခေါင်းပမှုတွေကြုံနေတဲ့အချိန်မှာပြည်သူတွေဒီလောက်ထိခိုင်းစေခနိုင်ရတယ်ဆိုတာအင်မတန်မှမတင်တော်တဲ့အရာပေါ့
ဆရာဝန်များအဖွဲ့ကကောက်ခံရရှိတဲ့ဒီအာရမခိုင်းစေမှု90ရာခိုင်နှုန်းလောက်ရှိတယ်ဆိုတာကဒီသတင်းအချက်လက်တွေကရောဟိုဘယ်လောက်ထိမှန်မှန်ကန်ကန်စုဆောင်ရယူနိုင်ခဲ့တယ်လို့ထင်လဲခင်ဗ
ျသူတို့ဆရာဝန်များအဖွဲ့ကသူတို့ရဲ့ဒီပမာပြည်ချင်းပြည်နယ်မှာဒီမဟုတ်ပဲနဲ့အဲ့ဒီလက်တင်အမေရိကတို့အာဖရိကတို့ကမ္ဘာတစ်ဝှမ်းမှာသူတို့အတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်တယ်။သူတို့ကနိုဘယ်ဂိမ်းချမ်းရေးဆုလည်းရခဲ့တဲ့အဖွဲ့အစည်းဖြစ်တယ်။ဆိုတော့သူတို့လောက်ခိုင်တဲ့နေရာမှာအင်မတန်မှတိတိကျကျဖြစ်အောင်အလေးထားပြီးတော့လုပ်တယ်။အမှားအယွင့်မရှိအောင်ပေါ့နော်။ဒါကြောင့်မို့လို့ယုံကြည်စစ်ချရတယ်လို့ပြောရမှာပေါ့နော်
။စနိုင်းဘူရီကိုကျေးဇူးအများကြီးတင်ပါတယ်
။အဲကျေးဇူးတင်တယ်ကျေးဇူးတင်တယ်